ကူဂယ်ကုမ္ပဏီဟာသူ့ရဲ့ online ရောင်းဝယ်လုပ်ငန်းအတွက်ရှာဖွေရလဒ်တွေကိုညှဉ်းပန်းမှုမရှိဘဲအသာရအောင်လုပ်တယ်ဆိုပြီးဥရောပသမဂ္ဂ EU ရဲ့လူဝကြီးအုပ်မှုထိန်းချုပ်ရေးဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ဒဏ်ငွေအမေရိကန်ဒေါ်လာ 1.8 ဘီလီယံချမှတ်လိုက်ပါတယ်။ Google ကုမ္ပဏီဟာအခုကမှ Google Shopping လို့သိနေကြတဲ့သူ့ရဲ့လုပ်ငန်းအသာရစေဖို့အတွက်ရှာဖွေရလဒ်တွေကိုထိတ်မှပေါ်လာအောင်လုပ်ပြီးပြန်သက်ကုမ္ပဏီရဲ့ရလဒ်တွေကိုတော့နောက်မှချထားဖို့2010ခုနှစ်ကတည်းကစလုပ်ခဲ့တယ်လို့ EU ကပြောပါတယ်။ကျန်းမာရေးလုပ်ငန်းတွေရဲ့ရှာဖွေရလဒ်တွေကိုစားသုံးသူတွေမကြည့်တော့ဖြစ်တဲ့ထက်မြင်ခြင်းအဖြစ်၄ခုမြောက်စာမျက်နှာလောက်မှာဖော်ပြခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ Google ဟာထူးခြားဆန့်သက်တဲ့ကုန်ပစ္စည်းအများအပြားကိုဖန်တီးခဲ့ပေမဲ့ဒီကိစ္စမှာတော့အင်တာနက်အချက်အလက်ရှာဖွေရေးမှာသူ့ရဲ့ဈေးကွက်ထိန်းချုပ်နိုင်စွာကိုအလွဲသုံးစားလုပ်ခဲ့တယ်လို့ EU ကော်မရှင်နာမြင့်ကြီး Margrethe Vestager ကပြောပါတယ်။ EU ရဲ့အခုဆုံးဖြတ်ချက်ပေါ်ယူကံဝင်မှုစဉ်းစားနေရတဲ့အမျှလေးလံဆန်းစစ်နေတယ်လို့ Google ကပြောပါတယ်။